ထိုင်းနိုင်ငံတောင်ပိုင်းနခွန်စီသမရခရိုင်တဲကိုဝင်လာတဲ့ပဘုတ်အပူပိုင်းမုံတိုင်းမဝင်ရောက်ခင်ကတည်းကထိုင်းအစိုးရကကြိုတင်သတိပေးချက်တွေနဲ့ပြင်ဆင်မှုတွေလုပ်ထားတဲ့အတွက်မြန်မာရွှေပြောင်းအလို့သမားတွေစိုးစိုးဝါးဝါးအခက်အခဲဖြစ်နေတယ်ဆိုတာကိုမကြားရသေးတဲ့အကြောင်းမြန်မာရွှေပြောင်းအလို့သမားရေးကာကွယ်ရေးကွန်ရက်ကပြောပါတယ်ထိုင်းချေဆိုင် VOA သတင်းတော့မအေးမာကတင်ပြပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံနဲ့ကခရိုင်အသီးသီးမှာမြန်မာရွှေပြောင်းအလို့သမားတွေအ ਨੇ ဆုံးသိမ့်နေချီပြီးအလုပ်လုပ်ကြနေကြတာပါထိုင်းဆိုရရဲ့ကြိုတင်ပြင်ဆင်မှုတွေကြောင့်ထိုင်းတောင်ပိုင်းအပူပိုင်းမုန်တိုင်းဖြစ်နေတဲ့နေရာမှာနေထိုင်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေသုံးတရာဖြစ်လို့အကူအညီတောင်းတာမျိုးတွေမရှိသေးတဲ့အကြောင်းမြန်မာရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ထိုင်းနိုင်ငံအစိုးရလည်းဒီဟာလာကူလာမယ်ဆိုတာကိုစီရင်ဝင်သူကသုံးရက်နဲ့နိုင်နေတဲ့ဒီတက်ဒီတက်ခရင်ဒီကအစသူအတိတ်ပြညာထားတဲ့အကြောင်းဟိုကျွန်တော်ဒီမှာရှင်းပြောင်းလို့ဒီမှာရှိရဟိုစုံစုံကြီးကအခက်ခဲဖြစ်ပေါ်လာဆိုအတန်အခုချိန်ကြီးကျွန်တော်ပြန်ဆောင်ကြည့်မှာမတွေ့သေးပါဘူးခင်ဗျာ
ထိုင်းနိုင်ငံအစိုးရအနေနဲ့မှုန်တိုင်းသတိပေးချက်တွေကိုကြိုတင်ထုတ်ပြန်ထားတဲ့အတွက်ကောဘေးလွတ်ရာတွေကိုရွှေ့ပြောင်းခိုင်းထားတဲ့အတွက်ပါထိုင်းတောင်ပိုင်းကပြည်သူတွေအနေနဲ့မှုန်တိုင်းဝင်ရောက်ချိန်မှာစိုးစိုးဝါးဝါးအခြေအနေတွေကိုမကြုံခဲ့ရဘူးလို့လည်းသူကပြောပါတယ်
ဒီမူလေဝတာဟင်တိုင်းမူကျုပ်ကိုတိုင်းအေယဝင်သူကသူရဲ့ထိတ်တဲ့နောက်ပိုင်းမှာသူကအဲ့ဒီတောင်မှရှိတဲ့ဒေသခံပြည်သူတွေအရေးပေါ်ကတဲ့နဲ့ပတ်သက်ရင်ဘယ်လိုစီစဉ်ရမလဲနောက်အမှန်တကယ်ဖြစ်ပေါ်လာမဲ့ဒီကြီးကြီးရှံဖြစ်နေတဲ့ဒေသကြီးအားလုံးမှာလည်းသူရဲ့ပြည်သူတွေကိုဒေလူရောက်ဒီဖြစ်ကြောင်းထားတာဒီနောက်အရေးပေါ်ကကျွန်တော်တို့ကလူငယ်ရင်းနဲ့တို့အပြည့်ချထားတဲ့အကြောင်းဆိုဆိုရရနေသမီးတွေကျွန်တော်တွေ့ရှိတာမတွေ့ရဘူ
းမုံတိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်ရာကနေမိုးသဲထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နေသလိုပင်လယ်ပြင်မှာလည်းလှိုင်းတွေကြီးနေပါတယ်အဲ့ဒီဒေသဘက်မှာတော့ထိုင်းစစ်တပ်ကအရေးပေါ်စစ်ရုံတွေလုပ်ပေးထားပြီးမုံတိုင်းတင်ပြည်သူတွေကိုကယ်ဆယ်ရေးတွေလုံခြုံရေးတွေအပြည့်အဝချပေးထားပါတယ်ပတ္တနီခရိုင်ထဲမှာတော့ပင်လယ်ပြင်မှာငါးဖက်လေတစီတိမ်းမောက်ပြီးထိုင်းနိုင်ငံသားတအူထိုင်းနိုင်ငံသားတအူသေဆုံးခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြထားပါတယ်ရှင်